မြန်မာနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးဟာပြီးခဲ့တဲ့နှစ်သမရဦးသိန်းစင်ရဲ့အမေရိကန်ခီးစဉ်ပြီးမှပြောင်းလဲတိုးတက်တဲ့အနေအထားကိုရောက်လာခဲ့တယ်လို့မြင်တဲ့အကြောင်းမြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်က VOA မြန်မာပိုင်းကိုပြောပါရယ်အမေရိကန်လွှတ်တော်အမတ်တွေကိုသမရဦးသိန်းစင်ကအခြေအနေတွေရှင်းပြနိုင်ခဲ့ပြီးတဲ့နောက်မှပြောင်းလဲသွားတယ်လို့အခုလိုဆိုပါရယ်
အဲ့တော့အရင်တော့အရန်ဝေးနေတဲ့အချိန်ကြီးကနေစပြီးတော့သမရကြီးရှင်းပြတဲ့အချိန်မှာသူတို့တော်တော်လေးပဲဟိုကျွန်တော်ခံစားရတာတော့တော်တော်သူတို့နားလည်မှုပိုရတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့တမရကြီးခီးစဉ်ပြီးပြီးနောက်ပိုင်းမှာပို့ပြီးတော့သူတို့ရဲ့လွတ်တော်အမတ်တွေရောအောက်လွတ်တော်အမတ်တွေရောအထက်လွတ်တော်အမတ်တွေရောကျွန်တော်တို့နိုင်ငံကိုမကြာခဏရောက်ပြီးတော့လာပြီးတော့တွေ့တာတွေဝင်ကြီးဌာနနဲ့တွေ့တာတွေမြေပြင်ချင်းတွေလာပြီးတော့လေ့လာတာတွေရှိတယ်ပုံပေါ်ပါတယ်။ဒါကြောင့်လို့ဟိုအရင်နဲ့ဆားလို့ရှင်တော့ဒီလွတ်တော်အမတ်တွေရဲ့အနေထားတွေဟာပို့ပြီးတော့နားလည်မှုရလာတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။
ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်ဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂယ်ကအာဆီယံကာကွယ်ရေးဝန်ကြီးတွေကိုပထမဆုံးအကြိမ်ဖိတ်ခေါ်ပြီးတော့ဟာဝိုင်ကျွန်းမှာအလွတ်တဘောဆွေးနွေးပွဲတွေအတွက်အမေရိကန်ပြည်ထောင်စုမှရောက်ရှိနေချိန်မှာအခုလိုပြောခဲ့တာပါ။နှစ်ပေါင်း90အတွင်းမြန်မာအစိုးရကာကွယ်ရေးဝန်ကြီးတယောက်အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အခုလိုအလွတ်တဘောဆွေးနွေးပွဲမှာပါဝင်နိုင်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုအကြားဆေးရဆက်ဆံမှုဟာတိတ်ဆောလွန်းနေဆိုပြီးတော့အမေရိကန်လွှတ်တော်အမတ်တချို့ကဝေဖန်မှုတွေရှိနေချိန်မှာပဲအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံကာကွယ်ရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုကဖိတ်ကြားတာပါအမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂယ်ကတော့လူ့အခွင့်အရေးကိုလေးစားတန်ဖိုးထားတဲ့အမေရိကန်ပြည်ထောင်စုအနေနဲ့လူ့အခွင့်အရေးအားနည်းတဲ့မိတ်ဖက်နိုင်ငံတွေကိုလည်းလက်တွဲခေါ်သွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်